ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဓာတ်အလူလည်းရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာနေ့စဉ်ပိုကူသူသစ်3သိန်းကျော်လာတာ12ရက်ဆက်တိုက်ရှိနေပြီးတနင်္လာနေ့တရက်ထဲပိုကူသူသစ်3သိန်း6000 8000ကျော်ရှိပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးအများဆုံးကို The Serum Institute of India ကုမ္ပဏီကထုတ်လုပ်နေပေမဲ့အိန္ဒိယလူဦးရေနှစ်ရာခိုင်နှုန်းလောက်ကိုပဲဆေးထိုးပေးရသေးတယ်လို့ပြည်တွင်းသတင်းတွေကပြောပါတယ်။မြို့တော်ညူဒေလီမှာတော့စာတင်ကြောင်းတွေကိုဆေးထိုးဌာနအဖြစ်အသုံးချပြီးကာကွယ်ဆေးတွေထိုးပေးနေပါတယ်
။ဒီလီမဲအစ်စ်ဝတ်အာဂျ301စင်တာစ်ပါဗက်ဆီနေးရှင်းကပ်ပရိုဂရမ်ဆူဝါဟဲ18
အသက်16နှစ်ကနေ44နှစ်ကြားဒီလီမြို့ခံအလုံးကိုကာကွယ်ဆေးအကြီးကျယ်ထိုးပေးနေပါတယ်။ဒီကနေ့ကစပြီးတော့ထိုးပေးတာပါ။လက်ရှိကျောင်းဆက်ခုမှအခုထိုးပေးနေပေမဲ့ကျောင်းပေါင်း300လောက်မှထိုးပေးနိုင်အောင်လုပ်သွားမှာပါလို့ဒေလီလက်ထောက်ဝန်ကြီးချုပ်မနစ်စီဇိုဒီယာကပြောသွားတာပါ။အိန္ဒိယအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဝါးအကူအညီတွေကိုလည်းကမ္ဘာနိုင်ငံအတော်များများကပေးပို့လှူဒါန်းနေသလိုအမေရိကန်နိုင်ငံကလည်းအကူအညီတွေအများဆုံးပေးပို့နိုင်အောင်လုပ်ကိုင်နေပြီလို့သမ္မတအင်ဖြူရောအရာရှိချုပ် Ron Klain က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာပြောဆိုခဲ့ပါတယ်။ကာယောဂါပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက်လည်းလာမယ့်အင်္ဂါနေ့ကစပြီးတော့အိန္ဒိယနိုင်ငံကလျင်တွေအမေရိကန်မှာဆင်းသက်ခွင့်ပိတ်ပင်မယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ကြားနေမှာပြောထားပါတယ်။အိန္ဒိယအတွက်အမေရိကန်ကပေးပို့မဲ့ဆေးဘက်ဆိုင်ရာအကူအညီအများအပြားရှိနေပြီးတော့အောက်ဆီဂျင်ဘူးတွေ N95 နှာခေါင်းဆီးတွေအပါအဝင်အကူအညီပစ္စည်းတွေကိုလျင်နှစီနဲ့ကနအူပို့ဆောင်ထားပါတယ်။ဩစတြေးလျနိုင်ငံကလည်းအိန္ဒိယကလျင်ဆင်းသက်ခွင့်ကိုကန့်သတ်ထားတာပါ။အိန္ဒိယကိုခရီးသွားခဲ့သူတွေဩစတြေးလျနိုင်ငံထဲဝင်လာရင်ငွေဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ရင်ဆိုင်ရနိုင်တယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းသူ့နိုင်ငံထဲမှာအိန္ဒိယနဲ့တောင်အာဖရိကမှာတွေ့ရတဲ့ဗီဇပြောင်းပို့တွေတွေ့နေရတယ်လို့ပြောပါတယ်။အမေရိကန်ကျမ်းမာရေးတာဝန်ရှိသူတွေကလည်းကာကွယ်ဆေးထိုးထားပေမဲ့ဗီဇပြောင်းပို့တွေကူးဆက်ပြတ်နှက်နိုင်တဲ့အတွက်ဆိုပြီးအင်ဒိုနီးရှားကိုခီးမသွားဖို့ပြည်သူတွေကိုအကြံပြုထားပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရတနင်္လာနေ့ထိကမ္ဘာတဝန်ကိုဗစ်ပိုးကူးခံရသူ153သန်းနီးပါးရှိပြီးတော့အမေရိကန်ကတော့32.4သန်းနဲ့ကမ္ဘာမှာပိုးကူးသူအများဆုံးပါ။သူနောက်မှာတော့အိန္ဒိယကသန်း20ကျော်နဲ့ဘရာဇီးလ်နိုင်ငံက14.9သန်းစီအစီအစီရှိနေတာဖြစ်ပါတယ်။